မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအုပ်ချုပ်နေတဲ့ကာလတလျှောက်လုံးဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအထူးသဖြင့်တော့အမျိုးသမီးနဲ့မိန်းကလေးငယ်တွေခံစားကြရတဲ့အကြောင်းအွန်လိုင်းဆွေးနွေးပွဲတစ်ခုကို Washington DC မြို့တော်မှာမနေ့ကပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကလူအခွင့်အရေးလှုပ်ရှားသူအမျိုးသမီးတွေနဲ့နိုင်ငံတကာပညာရှင်တွေတက်ရောက်ကြတဲ့အဲ့ဒီဆွေးနွေးပွဲအကြောင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်ဗျာ
။ A critical moment for Burma.မြန်မာအတွက်အတိတ်အဆောင်မခံတဲ့ကာလဆိုတဲ့ခေါင်းစဉ်နဲ့အွန်လိုင်းဆွေးနွေးပွဲမှာအဓိကအဖြစ်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်မှာအာဏာသိမ်းစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုတွေအကြောင်းကိုပါဝင်တက်ရောက်ကြသူတွေကဟောပြောကြပါတယ်။အဲ့ဒီဆွေးနွေးပွဲမှာ George Town တက္ကသိုလ်အမျိုးသမီးရေးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအမှုဆောင်ဒါရိုက်တာ Melinda Baba က Moderator အဖြစ်ဦးဆောင်ဆွေးနွေးပါတယ်။
And Burmese women and girls are on the front lines of the pro-democracy movement.
မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာဒီမိုကရေစီရေးလှုပ်ရှားမှုမှာရှေ့တန်းကနေပါဝင်ကြပါတယ်။သူတို့ဟာငြိမ်းချမ်းစွာဆန္ဒပြကြရမှာအမတန်ကိုတက်တူပြောင်မြောက်ကြပြီးဦးဆောင်မှုနေရာကနေပါပါဝင်ကြတာပါ။မြန်မာနိုင်ငံဒီမိုကရေစီရေးနဲ့လုံခြုံစိတ်ချရတဲ့အနာဂတ်နဲ့သူတို့ရဲ့ရပိုင်ခွင့်တွေအတွက်ရုန်းကန်လှုပ်ရှားနေကြတာဖြစ်ပြီးအဲ့ဒီအတွက်လည်းကြီးမားတဲ့စွန့်စားမှုနဲ့အတူအန္တရာယ်တွေလည်းကြုံတွေ့ကြရပါတယ်။အဲ့ဒီအတွက်သူတို့ဟာတာဝန်ခံမှုတရားမျှတမှုတွေရရှိဖို့အတွက်နိုင်ငံတကာကသူတို့နဲ့အတူသွေးစည်းညီညွတ်မှုပြကြဖို့တောင်းဆိုနေကြပါတယ်
။ဒါ့အပြင်အဲ့ဒီဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးခရစ်လူလဲတက်ရောက်ပြီးမြန်မာနိုင်ငံကဆိုးဝါးလာတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်စိတ်အနှောက်အယှက်ဖြစ်ရကြောင်းပြောပါတယ
် The United States continues to call for an immediate end to violence and accountability and justice for all victims
အကြမ်းဖက်ခံရသူအလုံးအတွက်တရားမျှတမှုရရှိဖို့တာဝန်ခံမှုရှိဖို့နဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ American ပြည်အောင်စုအနေနဲ့အဆက်မပြတ်တိုက်တွန်းနေပါတယ်မြန်မာ Bangladesh နဲ့အခြားဒေသတွေကပြည်ပခန့်အကျက်သေးကြောင့်ထိခိုက်ခံရသူတွေအလုံးကိုအကူအညီပေးနိုင်ဖို့အတွက်ဒေါ်လာတန်ပေါင်း1,800ကျော်ကူညီထောက်ပံ့ထားပါတယ်အသက်သွေးကယ်ဆယ်ဖို့အတွက်လူသားချင်းစာနာမှုအကူအညီအဲ့ဒီဒေသမှာ American ကအများဆုံးကူညီနေပါတယ်
ဆွေးနွေးပွဲကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝန်ကြီးနော်ဆူဇန်နာလှလှဆိုလဲတက်ရောက်ပြီးစစ်ကောင်စီလက်အောက်မြန်မာနိုင်ငံရဲ့အခြေအနေတွေကိုရှင်းပြပါတယ
် Every day we hear that the you know and the hunter fighting killing
စစ်ကောင်စီကနေ့စဉ်နေ့တိုင်းကိုတက်ဖြတ်တာတွေတိုက်ခိုက်တာတွေနောက်ပေါ်ကျိုးပေးတက်တာတွေနဲ့ကျောင်းသားကလေးငယ်တွေကိုတက်ဖြတ်နေလို့မိခင်တွေရင်ကွဲနေရတာကိုကျမတို့ကြားနေသိနေကြရပါတယ်။ဒါတွေကမိခင်က2021 February ဆီအနာတိမ်ပြီးတော့တိုင်းပြည်ကိုထိန်းချုပ်ဖို့စ조사ကလေးကကိုကျမတို့နိုင်ငံမှာတကယ်ကိုဖြစ်ပျက်နေရတယ်ပါ။
အဲ့ဒီ online ဆွေးနွေးပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ကြေးရွာတွေကိုမီးရှို့တာ၊လေကြောင်းကတိုက်ခိုက်တာကြောင့်မူဂျိုကျောင်းသားငယ်တွေတေဆုံးကုန်တာအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းဗီဒီယိုနဲ့ပြသခဲ့ပါတယ်။ဒါအပြင်ဆွေးနွေးပွဲကိုမြမအမျိုးသမီးရေးလှုပ်ရှားသူတွေဖြစ်ကြတဲ့ WPN အမျိုးသမီးငြိမ်းချမ်းရေးကွန်ရက်ရဲ့ဒါရိုက်တာမတ်ဝေဝေနုမြမနိုင်ငံအမျိုးသမီးအဖွဲ့ချုပ် WFV ကနမ်မိုမိုနဲ့ Sister to Sister အဖွဲ့ကတင်းစားရှွန်းလဲ့ရီတို့လည်းတက်ရောက်ပြီးလူအခွင့်ရေးလူသားချင်းစာနာမှုကိစ္စတွေကိုဆွေးနွေးကြပါတယ်ခင်ဗျာ